ကွန်ဝေကတ်ယောဂါကူးစက်မှုတွေအများစုကြုံနေရတဲ့ရန်ကုန်တိုင်းမှာကုန်ထောက်လုပ်ငန်းတွေပြန်လည်လုပ်ကိုင်ခွင့်ပြုခဲ့ပြီးနောက်စက်ရုံတချို့မှာယောဂါကူးစက်မှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်ပါကယောဂါကာကွယ်ထိန်းချုပ်ရေးတတ်မှတ်ချက်တွေနဲ့ကိုင်းညီတဲ့လုပ်ငန်းတွေပြန်လည်လုပ်ကိုင်နိုင်ကြောင်းခွင့်ပြုလိုက်ပြီးနောက်ရန်ကုန်တိုင်းအတွင်းဆက်ယုံတချို့မှာယောဂါကူးစက်မှုသတင်းတွေထွက်ပေါ်လာနေတာပါအခုနောက်ဆုံးမှာဆိုရင်လည်းရွှေပြည်သာမြို့နယ်ကဆက်ယုံတချို့မှာအလုပ်သမား400ကျော်ကူးစက်ခံထားရကြောင်းမြို့နယ်ပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနမှတောက်တာမြင့်မြင့်နှင်းကပြောပါတယ်
တော်တော့တယ်ကျမတို့ရွှေပြည်သာစက်မှုဇုံကကျမတို့မှာကစက်မှုဇုံ1ကဲ2ကဲဝါတရားစက်မှုဇုံသာဓုကံစက်မှုဇုံဆိုကျမတို့စက်မှုဇုံ4ခုပေါ့နော်ကျမတို့ကဆောင်ရွက်ရတယ်ပေါ့နော်အဲ့ဒီမှာကျမတို့ရွှေပြည်သာမျိုးနယ်နဲ့ဆိုရင်ဟိုပါဘောဆက်အခု positive ထွက်တယ်မှာ1300ကျော်မှာဆက်ရုံလုံသားပေါင်း400ကျော်လောက်တော့ပေါ့နော် positive ထွက်ပါတယ်ပေါ့ primary contact ကအမှလောလောဆယ်ကျမတို့လောလောဆယ်ကျမအတိအကျတော့မပြောနိုင်တော့မှ9000လောက်တော့ရှိမြဲမှာတလား
ယောဂါကုသသူအလုပ်သမားတွေနဲ့ထိတွေ့ဆက်ဆံခဲ့ဘူးသူတွေကိုတော့စောင့်ကြည့်စစ်ဆေးနေပါတယ်။ကျန်းမာရေးအတွက်တတ်မှတ်ချက်နဲ့ကန့်ညင်မှုရှိတဲ့ဆက်ယုံတွေကိုပြန်ဖွင့်နိုင်ကြအောင်အော်တိုဘာ12ရက်နေ့မှာခွင့်ပြုပြီးနောက်မင်္ဂလာတောင်ဆက်မှုဆောင်ကမှန်ဘလူးဆက်ယုံမှလည်းရာကနန်းရှိတဲ့အလုပ်သမားတွေယောဂါပိုးကုသနေတာတွေ့ရှိခဲ့တာပါ။အလုပ်သမားတွေလုပ်ငန်းခွင်မှာထမင်းစားချိန်နှာခေါင်းဆဲအကာအကွယ်ဖယ်ရှားတဲ့အခါယောဂါကုသနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းရွှေပြည်သာမြို့နယ်ပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနမှတောက်တာမြင့်မြင့်နှင်းကပြောပါတယ်လိုင်ဒါယာမြို့နယ်ကအထည်ကျောက်ဆက်ရုံတချို့မှာလည်းယောဂါကူးစက်မှုသတင်းတွေထွက်ပေါ်နေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ရဲ့အလုပ်သမားကိုယ်စားလှယ်တော်တင်စားထက်ကပြောပါတယ်
။မနေ့တော့ကဆိုလို့ချင်းကျမတို့ဒီလိုင်ဒါယာမှာပေါ့နော် positive ဒီစစ်ဆေးတဲ့ဌာနမှာပေါ့မနေ့ကတရက်ကလေးကိုပဲကျမတို့ဒီအချိန်ပိုင်းလေးအတွင်းမှာ25ရောက်စစ်တာတော့15ရောက်က positive 10ရောက်က negative ပေါ့နော်။အဲ့ဒီလိုမျိုးအနေအထားမျိုးတွေ့ရတဲ့အထဲမှာဆက်ရုံလုပ်သားများတယ်။ဆက်ရုံလုပ်သားများတယ်ရှင်။အဲ့ဆေးရုံလုံသားနဲ့ထိဆက်ပြီးမှမိသားစုကလေးတွေဒီဟာတွေကိုကူးဆက်တာတွေကိုကျမတို့တွေ့ရပါတယ်
။ကောင်ထောက်လုံကအများပြားရှိရာလှိုင်းတရားမြို့နယ်မှာအလုတ်သမားတွေကြာယောဂါကူးဆက်မှုတွေကြုံနေရတယ်လို့ယောဂါလက္ခဏာရှိသူတွေတောလာနေတယ်လို့လည်းကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။လှိုင်းတရားမြို့နယ်ဖြာနာကူးစက်ခန်းမှာဆိုရင်လေနေ့စဉ်လာတဲ့လူတရာကျော်လောက်မှကိုဝဲယောဂါလက္ခဏာတစ်ခုဖြစ်တဲ့အနာအယုံမရတဲ့အတွက်လာရောက်စစ်ဆေးတဲ့အလုတ်သမားတွေရှိနေတယ်လို့ကျနာကုစေခန်တာဝန်ခံတောက်တာနိုင်မင်းထုတ်ကပြောပါတယ
်ကျွန်တော်ရှိကြများတော့အချင်းကတော့အကုန်လုံးကတော့ဒီလက်တဲအကြီးကြီးကလာကြတာပေါ့နော်အခုဆိုရင်ဆောင်မဲဆောင်မဲကြောင်းမာရီသားလို့လာကြတာရှိရပေါ့နော်ဆောင်တော့ဟိုလူဝန်န်းသုတမားတွေလာကြတာရှိရရုပ်ွက်ဆရာအမေတွေဖွားတွေလည်းလာကြတာရှိရပေါ့နော်ဆိုတော့ဒီဆက်အောင်လုပ်တာပြီးတဲ့မှာကျွန်တော်တို့ခွဲပြောလို့တော့မရဘူးခင်ဗျာအကုန်လုံးလာကြကြဆမ်းမန်းကြီးတော့ဒီရက်ပိုင်းမှာ80နဲ့အထက်မှာပဲရှိနေရခင်ဗျာဟုတ်ခမန်ရေအမြင့်တယ်80အနည်းဆုံးကတော့80ပေါ့နော်အများဆုံးကတော့130ပေါ့အဲ့လောက်ရှိပါလား
ရန်ကုန်တိုင်းမှာအများစုအပါအဝင်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာနေချိန်မှာပဲကုန်ထုတ်လုပ်ငန်းတွေကိုအစိုးရကပြန်လှုပ်ခွေပြုလိုက်တဲ့အတွက်စိုးရိမ်မှုတွေလည်းထပ်ပေါ်လာနေတာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်ကတော့ကပ်ရောဂါကြောင့်တိုင်းပြည်စီးပွားရေးထိခိုက်နေချိန်မှာကုန်ထုတ်လုပ်ငန်းတွေကိုအချိန်ကြာကြာရပ်ဆိုင်းထားမယ်ဆိုရင်ရင်းနှီးမြှုပ်နှံမှုတွေနဲ့အတူနောက်ဆက်သွဲအလုပ်သမားရဲ့ဘဝရည်တည်မှုကိုပါထိခိုက်လာနိုင်ကြောင်းပြောဆိုထားတာပါဒါပေမဲ့လည်းလုပ်ငန်းတွေကိုပြန်လည်ပတ်ရမှာယောဂအန္တရာယ်ကာကွယ်ရေးစီမင်းစည်းကမ်းတွေကိုတိတိကျကျလိုက်နာဖို့လိုအပ်ကြောင်းလည်းသတိပေးထားပါရစေ။ကျွန်မအကနုံရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။